ရှမ်းပြည်နယ်တောင်ပိုင်းမှာမုတ်တုံမိုးအဆက်မပြတ်ရွာသွန်းခဲ့ပြီးတော့မိုးပြဲရေကာတာတတ်မှတ်ရေချိန်ကျော်လို့ဆက်ရေဖောက်ချခဲ့တဲ့အတွက်အဲ့ဒီဒေသတစ်ဝိုက်ကလေယာအေကထောင်နဲ့ချီပြီးတော့နစ်မြုပ်ပျက်စီးခဲ့ရတယ်လို့နေအိမ်တွေတနိုင်တစ်ပိုင်းမွေးမြူရေးလုပ်ငန်းတွေလည်းရေလွှမ်းမှုပျက်စီးခဲ့ရပါတယ်။စစ်ဘေးဒဏ်ခံနေရတဲ့မိုးပြဲဒေသကစစ်ဘေးဒုက္ခသည်တွေကလည်းရေကြီးလာတဲ့အတွက်နောက်ထပ်ဘေးလွရာကိုပြောင်းရွှေ့ပြီးတော့ခိုလုံနေကြရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမျက်မုံကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းမှာမိုးအဆက်မပြတ်ရွာသွန်းခဲ့လို့မိုးပြဲဆဲတတ်မှတ်ရေချိန်ကျော်သွားတာကြောင့်ဆယ်မြောင်းဝန်ကြီးဌာနကမိုးပြဲဆဲရေဖောက်ချလိုက်တဲ့အတွက်မိုးပြဲမျိုးကလေယာဉ်ဧကထောင်ချီရေမြုပ်သွားခဲ့ပါတယ်ဖောက်ချလိုက်တဲ့မိုးပြဲဆဲရေစည်းရာတစ်လျှောက်မှာလေယာဉ်မြေတွေရေလွှမ်းကုန်လို့လယ်သမားတွေဒုက္ခရောက်နေတာကိုကိုရိုင်းကြုံတွေ့ရသူမိုးပြဲမျိုးကန်တယောက်ကအခုလိုပြောပြပါတယ်ဒီကတော
့တော်လေးဖောက်ချပါလေဒီသားများတော့လေမြုပ်ကုန်ပြီလေအင်းလေးကောင်တွေကမိုးပြဲဆဲကိုရောက်တယ်မိုးပြဲဆဲကဆဲကိုကျော်ရမယ်ဆိုတော့သူကပြန်ဖြန့်ချလိုက်တာပေါ့မဖောက်ချရင်တော့ဒီကကောင်ကျော်ရမှာပေါ့အဲအန်ဒရယ်ရှိတယ်ဆိုပြီးမှပါလှချလိုက်တာပေါ့ဒီကမြုပ်လို့စပါးတွေပေါက်ကုန်တယ်မိုးပြဲလေကဒီကပေါင်းထောင်ချီတော့ပြည့်စည်သွားတော့ငါးကံရတဲ့ကုန်လုံးပြုတ်ကုန်တော့
မိုးပြဲဆဲရေဖောက်ချတဲ့တံကိုစစ်ပြေးဒုက္ခတွေတွေလည်းခံနေကြရပါတယ်မြချောင်းနဘေးတွေမှာအဆင်ပြေသလိုစစ်ဘေးတိမ်းရှောင်နေကြရသူ900လောက်ရေကြီးတဲ့ဒဏ်ခံနေရတဲ့အတွက်နေထိုင်လို့မရတော့ဘဲဘေးလွရာနောက်ထပ်နေရာတွေကိုထပ်ပြီးတော့ပြောင်းရွှေ့ခဲ့ကြရတယ်လို့မိုးပြဲမြို့စစ်ဘေးရှောင်တူကပြောပြပါတယ
်ဒီကြီးတဲ့ဒီလိုရှောင်များလည်းရှိရပါဘူးဗျာဒီဟောတာတော့ကြီးချောင်နေရချောင်းနဘေးမှာတော့ရှောင်ရှိခါကျတော့ဒီကြီးရလို့အကုန်လုံးအဆင်ပြေရနေနေရာအဆင်ပြေတော့ပြောင်းရွှေ့ကြရအောင်
မိုးပြဲဆဲမြောက်ဖက်မှာတည်ရှိတဲ့အေးလေးကံဘက်မှာတော့နှစ်ဆင်ကျင်းပတဲ့ဖောင်တော်ဦးဖျားပွဲတော်ကိုဒီနှစ်မှပြန်ပြီးတော့စီစီကားကရှင်းပနေပါတယ်။အေးလေးကံဟာမိုးပြဲဆဲနဲ့တစ်ဆက်တည်းဖြစ်ပြီးတော့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကယားပြည်နယ်ဘလူးချောင်းအတွင်းစီစဉ်နေတာပါ။မိုးပြဲဆဲရေဖောက်ချမှုကြောင့်စိုက်ပျိုးမြေတွေရေလွှမ်းပြီးတော့ဒေသခံတွေစစ်ဘေးရှောင်တွေရေဘေးသစ်နေတာအတွက်ကူညီကယ်ဆယ်ရေးလှုပ်ဆောင်မှုတွေသိရဖို့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူကိုရောကယားပြည်နယ်အစိုးရအဖွဲ့ပြောခွင့်ရကိုပါ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ကယားပြည်နယ်ဘလူးချောင်းအနီးအနားမှာနေထိုင်တဲ့ဒေသခံတယောက်ကတော့အခုလိုရေနစ်မြုပ်တာတွေကနှစ်ပတ်ကျော်ကြာနေပြီဖြစ်တဲ့အတွက်တောင်သူတွေဒုက္ခရောက်နေကြတယ်လို့ပြောပြပါဗျ။တ
ပါးကတချို့ကမမဲ့ကြည့်ဘူးညီမလေးလေလို့အစ်မကြည့်ဘူးပေါ့နော်။အဲ့ဒါကိုဆောင်ဆောင်ရင်လည်းဒီရရမဲ့ကာလာကိုရောက်တဲ့အချိန်မှာပဲမိုးကြီးတာလည်းပါတယ်နော်ဒီမိုးကြီးကတားမှာကျွန်တော်တက်မှတ်ထားတဲ့ရေချင်းကတော်တော့ဖောက်ချလိုက်ရပါတော့မြောင်းလေးကိုအကုန်လုံးဥပတ်ဒီဥပတ်ချက်ကုန်တော့ပေါ့နော်ဒီလိုကြတော့လေလေနဲ့လိုက်ပြီးတော့ရတနောက်ပြန်လိုက်ဆယ်ရလူလည်းရှိပေါ့နော်လူသားလို့မရတော့ဘူးဘာလို့လဲဆိုတော့အန်ဒီယားလေးကြီးထဲမှာဆိုတော့တချို့ကမရေချင်ကြတော့ပေါ့နော်ဟိုရေချင်မှာလည်းစံတော်ဝါရေမှာရတနောက်လေးပြန်ပင်ရတဲ့တောင်သူတချို့လည်းရှိရကြဟုတ်မြေပြင်မှာဆိုရင်ဟိုတက်မွေးထားတဲ့ခြံတွေပါသွားတာရှိတယ်လို့ငါမွေးထားတဲ့ခြံတွေလည်းအဲ့လိုမျိုးပေါ့နော်။ဟိုငါရလွတ်ကုန်တယ်လို့ပေါ့
။ဒေသခံတွေဟာတိုက်ပွဲတွေကြောင့်နေထိုင်စားသောက်ရေးအဆအဆခက်ခဲနေချိန်မှာရေကြီးတဲ့ဒဏ်ကိုထပ်ပြီးတော့ခံနေကြရတာဖြစ်ပါတယ်။အာဏာပိုင်တွေဘက်ကမိုးပြဲဆဲရေကိုနောက်ထပ်ဖောက်ချနိုင်ခြေရှိနေတာကြောင့်အနေမန်းဖြစ်တဲ့ကျေးရွာတွေကိုပြောင်းရွှေ့ခိုင်းထားတယ်လို့ဘလူးချောင်းနဘေးမှာနေထိုင်သူတယောက်ကပြောပြပါတယ
်။ရေကြီးတာဒီဖက်မှာတော့နှစ်ပတ်လောက်ရှိပြီရှင်။အဓိကကဘလူးချောင်းရဲ့နဘေးမျိုးပေါ့နော်။တောက်ချောက်ကိုရေမြုပ်ပါတယ်။ရေကမြုပ်တော့စပါးတော့မှအကုန်လုံးမြုပ်တော့ပေါ့။စပါးတွေပြောင်းဖူးတွေအိမ်တွေမြုပ်တော့လည်းရှိတယ်ရှင်
။ဖောက်ဖောက်ကိုရှိ
။ဖောက်ဖောက်ကိုလည်းရှိသေးတယ်ရှင
်။နှိပ်တဲ့ကျေးရွာတွေမှာရွှေ့ခိုင်းထားတယ
်။ဖျားဖြူ၊ဗရာနီ၊ဝါရီကော်ခူး၊စံပြကျေးရွာအုပ်စု၊ဒေါ်ပေါ်ကလေးကျေးရွာအုပ်စုစားတဲ့ရှမ်းပြည်နယ်၊ကယားပြည်နယ်နယ်စပ်ကဘလူးချောင်းတစ်လျှောက်ခမန်းလေယာဧကတတောင်းဝင်းကျင်ရှိပြီးတော့အကုန်လုံးနှီးပါရေမြုပ်နေတယ်လို့ကီနီလူခွေရဲ့အဖွဲ့ကိုတီထောင်သူကိုပညာက VOA ကိုပြောပြပါတယ်။ဒါအပြင်လက်ရှိလွိုက်ကော်မြို့ဘလူးချောင်းနဲ့နှီးတဲ့အနေရက်ကွက်လေးခုထက်မင်းမှလည်းရေဝင်နေပြီလို့ပြောပြပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေကဒေသခံအများစုဟာစစ်ဘေးတန်းရှောင်လိုက်၊နယ်မြေတည်ငြိမ်လာရင်နေရက်ပြန်လိုက်လုံနေကြရသလိုကြားထဲမှာဒီစားနပ်ရိက္ခာဖူလုံရဲ့အတွက်လဲဘူးစပားကိုအဓိကထားစိုက်ပျိုးနေကြရတာပါအခုလိုစပားတွေပျက်စီးကုန်လို့နောက်နှစ်စားနပ်ရိက္ခာပုံမိုချက်တဲလာမှာကိုစိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပြပါတယ်ရှင်